American ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတ Barack Obama ကသူ့ရဲ့အစိုးရဖွဲ့တစ်ထဲမှာနိုင်ငံခြားရေးမူဝါဒဆိုင်ရာနဲ့အမျိုးသားလုံခြုံရေးဆိုင်ရာတာဝန်ပေးခန့်ထားမဲ့သူတွေကိုတင်းနှလာနေကကြေညာလိုက်ပါတယ်။သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဟောင်းဖြစ်သူ Hillary Clinton ကိုတော့နိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးချယ်လိုက်ပါတယ်။ဒါအပြင်လက်ရှိကာကွယ်ရေးဝန်ကြီး Robert Gates ကိုတော့သူ့ရဲ့ရာထူးမှာဆက်ပြီးခန့်အပ်ထားဖို့ Mr. Obama ကဆုံးဖြတ်ခဲ့ပါတယ်။ကဲကိုကျော်ကျော်သိရင်ဒီအကြောင်းအပြည့်အစုံပြောပြပေးပါလားရှင်။
ဟုတ်ကဲ့ပါနော်ရွှေရီရှီကာဂိုမြို့မှာတနင်္လာနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းသူရွေးချယ်ခံထားမဲ့သူတွေကိုမစ္စတာအိုဘားမားကကြေညာခဲ့တယ်လို့ VOA သတင်းတောက်ဂျင်မလုံးကသတင်းပေးပို့ထားပါဗျ။ရွေးကောက်ခံသမ္မတကသူ့ရဲ့အဆိုမသေးချာမရေရာတဲ့ကဘာကြီးမှာအသစ်စတင်ဖို့အချိန်ကျရောက်ခဲ့ပါပြီလို့ပြောခဲ့ပါတယ်။သူရွေးချယ်လိုက်တဲ့လူတွေဟာကဘာတဝန်းအမေရိကန်ခေါင်းဆောင်မှုအာယုံအသစ်ကိုဦးဆောင်ဖို့အဆင်သင့်ပါပဲလို့လည်းသူကပြောဆိုခဲ့ပါတယ်။
We will strengthen our capacity to defeat our enemies and support our friends. We will renew old alliances and forge new.
ကျွန်တော်တို့ရန်သူတွေကိုအနိုင်ယူပြီးမိတ်ဆွေတွေကိုထောက်ပံ့ပြုဖို့ကျွန်တော်တို့ရဲ့အစွမ်းအစအားကောင်းအောင်လုပ်ပါမယ်။ကျွန်တော်တို့ရဲ့မဟာမိတ်ဟောင်းတွေနဲ့ဆက်ဆံရေးကိုပြန်လည်ဆန်းသစ်စေပြီးခိုင်မြဲတဲ့မဟာမိတ်အသစ်တွေကိုလည်းတည်ဆောက်သွားပါမယ်။ကျွန်တော်တို့လူလူကိုအကာအကွယ်ပေးတဲ့နေရာမှာမစုံမနစ်ရှိတဲ့ကျွန်တော်တို့ရဲ့အကျိုးစီးပွားတွေတိုးတက်အောင်လုပ်တဲ့နေရာမှာအခိုင်အမာရှိတဲ့ကဘာကြီးရဲ့မိပြရိုက်တစ်ခုတစ်ပွဲထွန်းလင်းတောက်ပစီတဲ့ဆန်နှုံးတွေအပေါ်မှာမရိမ့်မရိုင်ရက်တည်တယ်ဆိုတာကဘာကြီးကိုကျွန်တော်တို့တစ်ချိန်ထပ်ပြီးတက်တည်ပြပါမယ်ဒီဆန်နှုံးတွေကတော့ဒီမိုကရေစီနဲ့တရားမျှတမှုအခွင့်အလမ်းနဲ့မရိမ့်ရိုင်နဲ့မျှော်လင့်ချက်တူဖြစ်ပါတယ်ဘာကြောင့်လဲဆိုတော့အမေရိကန်ရဲ့စံတန်ဘိုးတွေဟာကဘာကြီးကိုတင်ပို့တဲ့အမေရိကန်ရဲ့ကြီးမားတဲ့ထုတ်ကုန်ဖြစ်လို့ပါပဲလို့မစ္စတာဘရက်အိုဘားမားကပြောပါတယ်မစ္စတာအိုဘားမားကHillary Clinton ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးချယ်ခဲ့တာဟာသမ္မတအကူအပြောင်းကာလမှာအခုချိန်ထိအံ့ဩစရာအကောင်းဆုံးဖြစ်ရတစ်ခုအဖြစ်အလွယ်တကူပဲမှတ်တမ်းဝင်သွားခဲ့ပါတယ်။ Hillary Clinton ဟာကမ္ဘာနိုင်ငံတွေရဲ့လေးစားမှုကိုရရှိသူ American တန်ငင်းတမန်ကင်းကိုပြန်လည်ဆန်းသစ်စေပြီးမဟာမိတ်ဆက်ဆံရေးတွေကိုပြန်ထူထောင်နိုင်သူတဦးဖြစ်တယ်လို့ Mr. Obama ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဟောင်းကိုပုံဖော်ပြောဆိုခဲ့ပါတယ်။အထက်လူတော်ကိုစွန့်ခွာရတာခက်ခဲပါတယ်လို့မစ္စစ်ကလင်တန်ကဆိုပေမဲ့အမေရိကန်ပြည်ထောင်စုကိုနိုင်ငံရဲ့ချားမှာကိုစားပြုထမ်းဆောင်ရမယ့်အတွက်တော့စိတ်လှုပ်ရှားမိပါတယ်လို့ဆိုပါတယ
် We know our security, our values and our interests cannot be protected and advanced by force.
တမတို့ရဲ့လုံခြုံရေးစံတန်ဘိုးတွေနဲ့အကျိုးစီးပွားတွေကိုအင်အားတက်တက်နဲ့ပဲဖြစ်ဖြစ်အမေရိကန်တွေကြီးပဲဖြစ်ဖြစ်အကာအကွယ်မပေးနိုင်ဘူးဆိုတာကျမတို့သိပါတယ်မဟာမိတ်ပုံများပြီးရန်သူပုံနေတဲ့လွတ်လပ်မှုငြိမ်းချမ်းရေးနဲ့တရားဝါပြောမှုတွေကိုဖွေရှာကြသူအလုံးတွေအခွင့်အလမ်းတွေပိုးများပြီးအနေရပုံနေတဲ့အနာဂတ်တစ်ခုကိုတည်ဆောက်ဖို့ကျမတို့ရနိုင်တဲ့ကိရိယာတစားပလာတွေအလုံးအသုံးပြုပြီးတော့တက်ကြွပြီးထက်မြက်အားကောင်းတဲ့တန်ခင်းတမန်ခင်းကိုကျမတို့အကောင့်ထဲဖော်ရမှာပေါ့ရှင
်ကာကွယ်ရေးဝန်ကြီးအဖြစ်မစ္စတာအိုဘားမားရွေးချယ်ခဲ့သူကတော့သမ္မတဘုရဲ့လက်ရှိကာကွယ်ရေးဝန်ကြီးရောဘတ်ဂိတ်စ်ပါသူရဲ့လက်တွေ့ကြမှုနဲ့အရေးချင်းပြေဝမှုတို့ကြောင့်ကွန်ကရစ်လွှတ်တော်ထဲမှာရှိတဲ့ပါတီနှစ်စလုံးကကိုယ်စားလှယ်တွေရဲ့လေးစားမှုကို Gates ရရှိထားပါတယ်လို့ရွေးကောက်ခံသမ္မတကပြောပါတယ
်။ I am deeply honored that the President elect has asked me to continue as Secretary of Defense. Mindful that we are
ရွေးကောက်ခံသမ္မတကကာကွယ်ရေးဝန်ကြီးအဖြစ်ဆက်လက်ထမ်းဆောင်မှုကမ်းလှမ်းခဲ့တဲ့အတွက်ကျွန်တော်အထူးပဲဂုဏ်ယူမိပါတယ်။ကျွန်တော်တို့ဟာစစ်ပွဲနှုတ်ပွဲကိုတိုက်ခိုက်နေရပြီးပြည်တွင်းနဲ့ကမ္ဘာတဝန်းပြင်းထန်တဲ့စင်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုတိမပြထားရင်ကျွန်တော်တို့ရဲ့ယူနီဖောင်းဖို့အမျိုးသားအမျိုးသမီးတွေနဲ့သူတို့ရဲ့မိသားစုတွေအပေါ်မှာပုံကိုရေးအရာကိုတာဝန်ရှိပါသလားဆိုတာအလေးနဲ့သတိပြုရင်သူတို့တာဝန်တွေကိုသူတို့ထမ်းဆောင်နေကြတာနဲ့အမျှကျွန်တော်တို့တာဝန်ကိုကျွန်တော်တို့ထမ်းဆောင်ရပါမယ်။ဒါကလွဲလို့တခြားဘာများကျွန်တော်လုပ်နိုင်မှာလဲဗျာ
။ Eric Holder ကိုရှင်နေကျုပ်အဖြစ် Arizona ပြည်နယ်အုပ်ချုပ်ရေးမှူး Janet Napolitano ကိုပြည်တွင်းလုံခြုံရေးဝန်ကြီးအဖြစ်ခန့်အပ်ဖို့ရာထားတာတွေကိုလည်း Mr. Obama ကတစ်ချိန်နဲ့ကြေညာခဲ့ပါတယ်။ဒါအပြင်အငိမ့်စာမရိန်းတပ်ဖွဲ့ဗိုလ်ချုပ်ကြီး James Jones ကိုသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်နဲ့ Susan Rice ကိုကုလသမဂ္ဂဆိုင်ရာ American တန်မတ်ကြီးအဖြစ်ခန့်အပ်ဖို့ညှာထားတဲ့အကြောင်းတွေကိုလည်း Mr. Obama ကကြေညာခဲ့ပါတယ်။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာမကြာသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲမှာမေးကြတဲ့အခါ Mr. Obama က American ပြည်ထောင်စုဟာတစ်ချိန်မှာသမရတယောက်ပဲရှိတယ်ဆိုတာကိုထပ်ပြီးပြောခဲ့ပါတယ်။ဒါပေမဲ့အကြမ်းဖက်တိုက်ခိုက်မှုအပေါ်အပြင်းအထန်ရှုတ်ချပြောဆိုခဲ့ပြီးတိုက်ခိုက်မှုအတွက်တာဝန်ရှိတဲ့လူတွေကိုဖမ်းမိဖို့အိန္ဒိယရဲ့ဂျိုးပန်းမှုတွေကို သူ့အစိုးရကအထောက်ပံ့ပြုသွားမယ်လို့ပြောပါတယ
် both myself and the team that stands beside me are absolutely committed
အကြံဖတ်မှုကိုဘယ်နေရာမှာပဲတွေ့တွေ့အပြုတ်တိုက်ဖြစ်ဖို့ကျွန်တော်ကိုယ်တိုင်ရောအခုကျွန်တော်ဘေးနားမှာရပ်နေကြတဲ့ကျွန်တော်လူတွေရောအခိုင်အမာတန်နိုင်တန်ချထားပါတယ်လိန်ကောက်လှည့်ပြားတဲ့အတွေးခေါ်တွေပေါ်အခြေခံနဲ့အစွန်းရောက်ဝါဒီတွေကအပြစ်မဲ့သူတွေကိုတတ်ဖြတ်နေတဲ့ကဘာမျိုးကျွန်တော်တို့လက်မခံနိုင်ပါဘူးအဲ့ဒီချင်းချောက်မှုတွေကိုကျွန်တော်တို့ရဲ့အင်အားအပြည့်အဝစစ်ရေးတော်မကတန်တမာရေးစီးပွားရေးနဲ့နိုင်ငံရေးအားလုံးကိုတုံးပြီးရင်ဆိုင်သွားမှာဖြစ်ပါတယ်လို့ရွေးကောက်ခံသမ္မတဘရက်အိုဘားမားကပြောသွားပါတယ်မစ္စတာအိုဘားမားဟာအမေရိကန်ပြည်ထောင်စုရဲ့44ဦးမြောက်သမ္မတအဖြစ်ဇန်နဝါရီလ20ရက်နေ့မှာကျန်းသစ်စာချိန်ဆိုပြီးစတင်ထမ်းဆောင်တော့မှာပါသူ့ရဲ့အစိုးရအဖွဲ့ဝင်တွေအနေနဲ့တော့သူတို့တာဝန်တွေကိုမထမ်းဆောင်ခင်အထက်လွှတ်တော်ကအတီးပြုတ်ရအောင်မှာဖြစ်ပါတယ်ခင်ဗျာ